ဖိမိုင်းဆရာဆောင်ရခံရတယ်လို့ရဲကိုတိုင်ခဲ့တဲ့ဖိင်္ဂတဲ့ကျောင်းသူကိုမိရှုတတ်တဲ့အမှုကိုရေးယူဖြေရှင်းဖို့နိုင်ငံတော်မှာဆန္ဒပြမှုတွေဖြစ်ပေါ်နေပြီးတော့ကျင်းမှုကျွလွန်တို့အားလုံးကိုရေးယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကကတိပေးထားပါတယ်အသက်ခံရသူအသက်19နှစ်အရွယ်နူဆက်ဂျာဟန်ရာဖီဟာဖိမိုင်းဆရာဆောင်ရခံရတယ်လို့ရေးကိုတိုင်ကြားခဲ့ရပါရာဖီကိုစော်ကားခဲ့တဲ့တွေကရာဖီတက်နေတဲ့အစ္စလာမ်နဲ့ဘာသာရေးကြောင့်ခေါမိုးဘော်ကိုသူ့ကိုမျှခေါ်သွားပြီးတော့ရဲတိုင်ထားရမှုကိုယုံသိမ့်ဖို့ဖိအားပေးပြောဆိုခဲ့ပါလေ။ရာဖီကအမှုကိုပြန်ယုံသိမ့်မပေးနိုင်ဘူးလို့ပြောတဲ့ခါမှာတော့ရာဖီကိုဒက်စီလောင်းပြီးမီးရှို့တက်ခဲ့ပါလေ။ရာဖီကိုမီးရှို့တက်မှုနဲ့ဆက်ဆက်ပြီးတော့လူ၁၈ယောက်ကိုရဲကဖမ်းထားပြီးအဲ့ဒီကတယောက်ကတော့ဒီလိုမီးရှို့တက်ဖို့အကြောင်းကြီးကညွှန်ကြားခဲ့တယ်လို့ပြောပါလေ။ဖိမိုင်းဆရာစော်ကားခံရတဲ့အကြောင်းရာဖီကမတ်လနောက်ပိုင်းလုံးကအရင်ကမှတိုင်ခဲ့ပေမဲ့လေဒေသဆိုင်ရာရဲမှူးကြီးကသူ့ရဲ့တိုင်ကြားမှုကအရင်မကြည့်ဘူးဆိုပြီးတော့သူ့ကိုနင်းလိုက်တဲ့ရုပ်တံဖိုင်ထွက်ပေါ်လာပါတယ်။ဖမ်းထားတဲ့သူတွေကအနည်းဆုံး5ယောက်ကရာဖီရဲ့တန်းပေါ်တွေဖိကျပြီးတော့သူတို့ကရာဖီကိုလင်းစည်းပေါ်ဝါနဲ့ခြိတုပ်ပြီးနှိရှို့ခဲ့တာလို့စုံစမ်းစစ်ဆေးရမှုအက်တာက AFP သတင်းစာမျက်နှာကိုပြောပါတယ်။ကိုယ့်ကိုတက်တဲ့ပုံစံဖြင့်အကွက်ဆင်ထားခဲ့ပေမဲ့လေခြေရင်းလက်တွေကိုတုပ်ထားတဲ့ပေါ်ဝါကနီးလာပြီးတက်ကြသွားတဲ့အတွက်ရာဖီကမီးလောင်ရသားနဲ့အောက်ထက်ကိုဆင်းပြေးလာနိုင်ခဲ့ပြီးသူမသိခင်မှာသူ့ဖြစ်ရပ်ကိုပြန်ပြောတာကိုရုပ်တိုင်ဖာမှာဖန်ထားနိုင်ခဲ့ပါတယ်။ရာဖီရဲ့ခန္ဓာကိုယ်80ရာခိုင်နှုန်းမီးလောင်ခဲ့ပြီးတော့ဧပြီလ10ရက်နေ့မှာသူကဆေးရုံမှာသေဆုံးသွားခဲ့တာပါ။